ဒီ Washington DC မှာဥကျော်သူရဲ့ရုပ်ရှင်ပေါ့လေရုံတင်ပါပြီခင်ဗျကားကြီးတစ်ခုအနေနဲ့ဒီဟိုရုပ်ရှင်ယုံကြီးမှာတင်နေဖြစ်ပါတယ်အဲ့ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗ
ျကားနာမည်ကတော့ Walking A Fine Line ပေါ့လေဒါထုတ်လုပ်တာကတော့ဒါ Washington DC မှာရှိတဲ့ NED အဖွဲ့အစည်းကနေပြီးတော့သူရိုက်ခိုင်းတာပါသူကကဘာပေါ်မှာရှိတဲ့ volunteer တွေပေါ့လေ volunteer တွေဟိုဒီအစိုးရကနေပြီးတော့ဖိနှိပ်တာတွေချုပ်ချယ်တာတွေဒါတွေကိုသူတုပ်ဖို့ပြဆေးခြင်းဒီပြည်နိုင်ငံကဒီလူမှုရေးသမားတွေကိုလည်းသူရိုက်တယ်ဒါပေမဲ့ဒီပြည်နိုင်ငံရိုက်တဲ့ကားတွေကသူ5မိနစ်စာ5မိနစ်စာပဲရိုက်တယ်ကျွန်တော်ကြတာသူကတနာ ਈ စာရိုက်ခိုင်းတာပါလေ
ဦးကျော်သူကြတော့တနာ ਈ စာရိုက်တယ်ဆိုတော့သူတို့ကဘာကြောင့်များဒီလောက်စိတ်ဝင်စားဖြစ်နေတာလဲခင်ဗျာ
သူစိတ်ဝင်စားတာအဓိကတော့ဒီကျွန်တော် live ပေါ့လေကျွန်တော်ဒီရုပ်ရှင်မင်းသားတယောက်ကနေပြီးတော့ဒီလူမှုရေးသမားဘဝကိုရောက်ခဲ့တာဟုတ်တာသူစိတ်ဝင်စားပြီးတော့ကျွန်တော်ကြောင့်မြန်မာနိုင်ငံမှာဒီလူမှုရေးသမားတွေလူမှုရေးအသင်းအဖွဲ့တွေအများကြီးပေါ်ပေါက်လာတာဒါကိုသူတက်ကတ်ထားပြီးတော့သူရိုက်တာပ
ါကိုကျော်သူဘဝပေါ်လေဒီမှာရိုက်ထားတဲ့ရုပ်ရှင်ကားထဲမှာတကားလုံးကရောဒီခြုံငုံမိရလားခင်ဗျအ
များကြီးတော့ကြံနေဒါသူတို့ကဒီ limit ပေါ်လေသူတို့အချိန်တိုင်းဒါတနားစားအတွင်းကျွန်တော်ရိုက်ပြရတဲ့အတွက်တချို့မပါလာလေလက်ရှိတယ်ဥမာကျွန်တော်စိုးခဲ့ပြီးခဲ့တာလေဒီစိုးခဲ့ပြီးခဲ့တာလူတယောက်ရဲ့ life ကဟိုငွေကလေးအကောင်ကြီးပဲဒီစာသင်ခန်းရောက်တည်ဒီအကောင်းကြီးပဲဆိုတာမဟုတ်ဘူးအဲ့တော့ကျွန်ငယ်ငယ်တုန်းကဘလို့စိုးခဲ့တယ်ပြီးခဲ့တယ်ဒါတွေကိုဘလို့ဖြစ်ပြီးတော့ဒီလူမှုရေးသမားဖြစ်အောင်ဒီလမ်းမှန်ပေါ်ရောက်အောင်ဘလို့လုပ်ခဲ့ရတယ်ဒီလိုပံ့ပိုးမှုအပိုင်းတွေကဒါကျွန်တော်ရဲ့ဇနီးရဲ့ကျွန်တော်သားသမီးတွေရဲ့ကျွန်တော်ဒီအပိုင်းဝိုင်းပေါ်လေးဆရာတော်တွေရဲ့ဒီတွန်းအားတွေကြောင့်ဒါကျွန်တော်ဒီလမ်းမှန်ပေါ်ရောက်ခဲ့တာ
ဆိုကျွန်တော်တို့ကြားတော့ကြားဘူးနေတယ်ပေါ့လေဥမာဥကျော်သူနာရေးကူညီမှုအသင်းကိုစလုပ်ဖို့အတွက်ကိုဒေါ်ရွှေစည်းကွက်ကနေပြီးတော့ဒီပေါ့ဒီထားခဲ့တယ်ဆိုတဲ့ပုံစံမျိုးပေါ့လေကျွန်တော်အဲ့ဒါလေးနည်းနည်းပြောပြပေးပါဦးခင်ဗျာဒီအားလေ
းဒါကကျွန်တော်ရုပ်ရှင်ရိုက်နေတဲ့အချိန်ဒီရုပ်ရှင်သေးဆောင်လောကထဲမှာကျင်းလည်နေတဲ့အချိန်မှာ2000ခုနှစ်မှာပပဥဒုခကနေပြီးတော့ဒီနာရေးကူညီမှုအသင်းလူမျိုးမျိုးဘာသာမျိုးစည်းရင်းချမ်းသာမျိုးကိုကူညီတဲ့နာရေးကူညီမှုအသင်းဆိုတာထူထောင်မယ်ဆိုတာပပကနေပြီးတော့ကြားပါပါရှာကြားတဲ့အချိန်မှာဒီပြိုင်နဲ့တဲ့ကျောင်းရဲ့ဇနီးကလည်းသူရဲ့အတော်တော်လမ်းမြတ်ကမန္တလေးမြို့မှာကျောင်းရဲ့နာယေကူညီမှုတင်တဲ့2နှစ်3နှစ်လောက်စောပြီးတော့ဒီနာယေလုပ်ငန်းကြီးလုပ်နေဖြစ်မစိုးအသင်းမှာသူ့အတော်ကနာကဖြစ်ပါတယ်သူ့အတော်ရှိရတယ်သူကနေပြီးတော့ဒီနာယေကူညီမှုလုပ်ငန်းတွေသူကြားနေတဲ့အတွက်သူလည်းစိတ်ဝင်စားစိတ်ဝင်စားတဲ့လင်မယားညောင်းတိုင်ပြီးတော့ကဲပပအိမ်ပွားပြီးတော့ငွေလှူရင်းနဲ့ဒီလုပ်ငန်းကိုစခဲ့တာဖြစ်ပါတယ
်စိုးခဲ့တော့ဘယ်လိုစိုးခဲ့ပြီးတော့ဘလို့လို့ရုတ်တရက်တဲ့သွားတဲ့သဘောမျိုးဖြစ်သွားလဲအဲ့ဒါလေးလည်းပြောပြပေးပါဦ
းစိုးစိုးကလည်းတော်တော်လေးစိုးခဲ့တယ်လူငယ်ပါပါမလားအရက်သေးစားတောက်တာမူရစီလောက်တာတွေဒါတွေတော်တော်ဆုံးခဲ့တယ်တစ်ချိန်မှာကျွန်တော်သားရဲ့သမီးရဲ့သူအမေရဲ့အစီအစဉ်နဲ့ပဲဒီနွေရာသီဆိုရင်ကျောင်းပိတ်ရစဉ်သူဘုံကြီးကျောင်းမှာလူအားပေးတာတွေတရားစခန်းဝင်တာတွေလုပ်တယ်တော့အောင်ဆန်းစရာတော့ဤကျောင်းမှာသူတည့်ရဲ့အဲ့မှာတရားစခန်းဝင်နေတဲ့ပါရဲ့သမီးရဲ့မေးတယ်ဆရာတော်ကြီးကိုရုပ်ရှင်မင်းသားတွေသင်ဘယ်ဘုံရောက်လဲဆိုတော့အစားရောရင်ဒီအမှုပညာရှင်ဆိုတာလူများတွေကိုငိုခိုင်းတယ်ရီခိုင်းတယ်ဒေါသထွက်ခိုင်းတယ်အဲ့တော့ဒါအကုသို့ပေးတယ်အဲ့တော့စုံနေဆိုရင်အဲ့ဒီအကုသို့အကျိုးဆက်ခံစားရမယ်ငရဲပုံတပုံရောက်မယ်ဆိုတာကိုဒါဆရာတော်ကဖြေတယ်အဲ့ဒါကိုကျွန်တော်ကြားပြီးတုံ့လောက်ပါတုံ့လောက်ပါပြီးနောက်ပိုင်းချက်ချင်းကြီးကျွန်တော်မရောက်သေးဘူးဒီလူမွေးလောကတွေဟိုကျွန်တော်အဲ့မှာဆရာတော်ကြီးရဲ့တရားတွေနားလာတယ်နောက်ကျွန်တော်အမျိုးသမီးရဲ့တွန်းအားလည်းပါတယ်အဲ့တော့သူဒါကျွန်တော်လမ်းမှန်တက်ပြေးလိုက်တဲ့အတွက်ဒါကျွန်တော်ဒီလုပ်ငန်းကိုလုပ်ဖြစ်သွားတာ
ဟုတ်ကဲ့ဒီရုပ်ရှင်ကားလေးကအခုဆိုရုံတင်ပြီ။နောက်မကြခင်မှာလည်းမြန်မာပြည်ရဲ့ပြည်သူတွေလည်းကြည့်ရတော့မှာပေါ့လေ။ဆိုတော့ဒီရုပ်ရှင်ကားကနေပြီးတော့မြန်မာပြည်ကလူငယ်တွေပေါ့အထူးသဖြင့်လူငယ်တွေကိုဘယ်လိုများသတင်းစကားပားနိုင်ခဲ့လဲလို့ထင်ပါလဲခင်ဗျာ
။ဒီကားကတော့လူတယောက်ကဘလောက်ပဲဆိုးဆိုးဒီအသည့်တရားလေးမှန်တဲ့ကောင်းတဲ့ဘက်ကိုအသည့်တရားလေးရသွားပြီဆိုရင်ဒီဟာကိုချက်ချင်းကူးဖို့အရေးကြီးတယ်။အကျော်ဆရာမင်းတွေကပြောတဲ့စကားအရမဟုတ်လားစက္ကနဲပေါ့ဖြက္ကနဲလို့ဆိုတာဒါစက္ကနဲတိလိုက်တဲ့အချိန်မှာကောင်းတာကိုသိရင်ဒါဖြက္ကနဲကအလျင်မြန်ဆုံးလှုပ်ဖို့အရေးကြီးတယ်အဲ့တော့ဒါလူငယ်တွေဘယ်သူမှဆိုတာပြဟိတာလုံးတင်တယ်ဟိုလူငယ်တွေအထူးအပြင်ဟိုတချို့ဆိုရင်ဟာငခွင်းရှိရဲ့ငကပန်းထားတယ်တက်တွန်းထိုးထားတယ်ဒါတွေဆိုရင်ဒါငါတို့နဲ့ဒီပြဟိတာအလုပ်ကမဆိုင်ဘူးလို့တချို့မြင်လာရှိရဲ့အဲ့တော့ကျော်သူမှလည်းငခွင်းလည်းရှိရဲ့တက်တွန်းနေလည်းထိုးထားတယ်အဲ့တော့ဒါလူငယ်ပေါ့ဘာဝကောင်းတဲ့ဘက်ကိုချက်ချင်းကူးနိုင်မှုဒါဒီလိုတွန်းအားတစ်ခုဖြစ်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဟုတ်
ကဲ့အခုဆိုလို့ရှင်ပေါ့လေမြန်မာပြည်မှာလည်းဒီပြည်ပြင်ပြောင်းလဲအင်ဗတန်မတ်လို့တဲ့အထူးသဖြင့်ပေါ့လေဒီလူငယ်တွေရဲ့စိတ်ဓာတ်ရေးရာအစပြီးတော့ပြင်ရမယ်ဆိုပြီးတော့ပြောတယ်။ဒီရုပ်ရှင်ကားလေးရောတထောင်တနေရနေပြီးတော့လမ်းညွှန်ပြနိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ
။ကျွန်တော်ထင်ပါတယ်။ဘာလို့ဒီလိုပြည်ပြင်ပြောင်းလဲမှုဆိုတာအဓိကကတော့ဒီရုပ်ဝတ္ထုတွေပြည်ပြင်ပြောင်းလဲတိုးတက်နေလို့အလားကားပဲစိတ်ဝတ္ထုကပြောင်းလဲဖို့အရေးကြီးတယ်။လမ်းမှန်ကိုရောက်ဖို့စိတ်ဓာတ်တွေခံချက်တွေ ဒါလေးအရေးကြီးတယ်ပြမစူတရားပေါ့လေမေတ္တာကရုဏာမှုပြဥပိ္ပခပြင်ဒါလူသားချင်းစာနာစိတ်ရှိရမယ်ဟာဟိုဘာလူမျိုးဘာသာလဲခွဲလို့မရအောင်ဒါပရာဟိတဆာဘယ်လိုလူမျိုးပဲဖြစ်ဖြစ်ဒုက္ခရောက်တဲ့စဉ်ဒါလူတယောက်အနေနဲ့လူသားတယောက်အနေနဲ့ကျွန်တော်တို့ကူညီဖို့ဒီဟာမျိုးတွေရှိဖို့အရေးကြီးပါတယ
်ဟုတ်ကဲ့ဆိုတော့နောက်ဆုံးမေးခွန်းပေါ့လေနောက်ဆုံးတစ်ခုကအခုကမမပြီးမှကြာခင်မဲ့ရွေးကောက်ပွဲအကျင်းပါတော့မယ်ဒီရွေးကောက်ပွဲမှာလည်းပြောင်းလဲဖို့ပြောင်းလဲဖို့ဆိုပြီးပြောနေတာရှိတယ်တကယ်ရောရွေးကောက်ပွဲပြီးသွားတဲ့အချိန်မှာဗမာပြည်အပြောင်းလဲဖြစ်နိုင်မယ်လို့ဦးကျော်သူမြင်ပါလားခင်ဗျာ
ဒါတော့ကျွန်တော်ရဲ့စိတ်ထဲအရာဆိုရင်တော့တိတ်မမြင်မမြင်စားအခုရွေးကောက်ပွဲကော်ပိုရေးရှင်းဥက္ကဋ္ဌကိုယ်တိုင်ကဒီမဲဆင်းရက30ရာခိုင်နှုန်းတော့ပဲမှန်မယ်လို့ပြောတော့ဒါ80ရာခိုင်နှုန်းကမှမှန်နိုင်ဘူးအဲ့ဒီရွေးကောက်ပွဲပြီးသွားရင်တော့မှဒါမှန်ကန်တဲ့ဒါရွေးကောက်ပွဲဖြစ်မယ်လို့မထင်ဘူးမမှန်မကန်ဖြစ်တဲ့ဆိုရင်ဒါပြောင်းလဲဖို့ဆိုရတယ်သိတော့မမျောလင့်ဘူးအရေးကြီးကလူတွေကပြစ်ဆုတ်ပံကာလမှာကောင်းတာလေးပြောမယ်ကောင်းတာလေးလုပ်မယ်ဆိုရင်ဒါအနာဂတ်ကပါရလှပါမှာပဲပြစ်ဆုတ်ပံမှာအကောင်းဆုံးဖြစ်အောင်တီလာလုံခြုံကြဖို့ဒါအရေးကြီးပါတယ
်ဟုတ်ကဲ့ခင်ဗျအဲဦးကျော်သူခင်ဗျအခုလို RFA မှာလာပြီးတော့တကူတကကျွန်တော်တို့ ਨੇ စကားပြောမယ်မမပြရပြည်သူတို့လည်းဒီကနေပြည်သင့်ပြောပြပေးတဲ့အတွက်ကောင်းကျွန်တော်ကျေးဇူးတင်တဲ့အကြောင်းလည်းကျွန်တော်ပြောပြစီခင်ဗျ
ကျွန်တော်လည်းကျေးဇူးများအကျင့်ပါ